နိုင်ငံတော်ဆိုင်ပကံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အခရီးလိုက်စားခဲ့တယ်ဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်ဟာအခြေအနေမရှိဘူးလို့သူမရဲ့ရှင်းတွေကပယ်ချလိုက်ပါတယ်။ဒီမှာစစ်တပ်အုပ်ချုပ်ရေးကောင်စီအနေနဲ့အရေးချဲ့တဲ့ရသားကောင်းဆောင်ဒေါက်ဆန်းစုကြည်ကိုစစ်အာဏာသိမ်းဖယ်ရှားထိန်းသိမ်းခဲ့ပြီးမတရားဆွဆွဲလုပ်ကြံအဖုတ်ချနေတာလို့လည်းရှင်းနေဦးထမောင်ကျော်ကဒီနေ့ပြောလိုက်ပါတယ်။ Parade ရဲ့အာဏာသိမ်းပြီးမြန်မာဘုသူကြီးတွေအနေနဲ့ဒေါက်ဆန်းစုကြည်ပေါ်ရာဇဝတ်မှုတွေနဲ့စတရားဆွဲခဲ့ရမှာတရားမဝင်လက်လျှောက်စကားပြောတဲ့ပိုင်ဆိုင်ချမှုနဲ့ကိုဗစ် -19 ကာကွယ်ဆင်းရဲချုပ်ဖောက်မှုတွေပါဝင်ခဲ့ပါတယ်။မနေ့တုန်းကလည်းစစ်ကောင်စီပြောကြရဘုသူစော်မင်းချွန်းကအခုလိုလက်စားမှုနဲ့ဆွဲချက်တင်ချက်တင်လိုက်ပြီးလက်ရှိအထင်းထင်းခံရန်ကုန်တိုင်းဝန်ကြီးချုပ်ဦးချိုးမင်းသိန်းအနေနဲ့ဒေါက်ဆန်းစုကြည်ကိုဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာပေးခဲ့တယ်လို့ဝန်ခံထားတယ်လို့ပြောပါတယ်။ဒေါက်ဆန်းစုကြည်ရှိနေဦးကမောင်ကျော်ကတော့အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ်ဆွဆွဲတာကအခြေအနေမရှိဘူးအထူးသဖြင့်ဒေါ်လာနဲ့ရှေ့ချောင်းတွေနဲ့ပတ်သက်ပြီးဆွဲတာကရည်စရာအကောင်းဆုံးဟာသဖြစ်နေတယ်အခုလိုတရားမဝင်လုပ်ချင်ပုတ်ချဆွဆွဲမှုမျိုးအရင်တစ်ခါမှမတွေ့ခဲ့ဘူးလို့ AP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျ